ကျောက်ဆုံးနေတဲ့မလေးရှားခီးတက်တင်လေးရဲ့ MH 380ရှာဖွေမှုတွေ၃နှစ်နီးပါးကြာလာခဲ့ပြီးတဲ့နောက်တဲလွန်စာရေးရရဘာမှမထွက်ခဲ့ရတာကြောင့်ဒီကနေ့မှာတော့ရှာဖွေမှုတွေကိုလုံးဝရပ်ပြစ်လိုက်ပါပြီ။အိန္ဒိယသမုဒ္ဒရာအထွန်းပိုင်းပင်လယ်ရေနက်ထဲအထိခက်ခက်ခဲခဲရှာဖွေမှုတွေလုပ်ခဲ့ပေမဲ့လေရင်ပြောင်းတဲ့ပတ်သက်လို့ဘာတဲလွန်စာမှမရခဲ့တာကြောင့်အခုလိုရှာဖွေမှုတွေကိုအဆုံးသတ်လိုက်ကြပါ။ရှာဖွေရေးအဖွဲ့တွေအနေနဲ့စတူဒန့်ကီလိုမီတာ32000ကျပ်ဝန်းတဲ့နေရာမှာရှာဖွေရာတွေလုပ်ခဲ့ကြပေမဲ့ဘာရလမ်းမှမထွက်ခဲ့တာကြောင့်အခုနောက်ဆုံးရှာဖွေရေးလုပ်ငန်းတွေကိုတရားဝင်ရပ်နားလိုက်တာဖြစ်တဲ့ဆိုတာကိုတော့ဩစတြေးလျနိုင်ငံအနောက်ဘက်ဝေးလံခေါင်တီးရဲ့ပင်လယ်ပြင်မှာ Boeing 777ခီးတက်ခြင်းလေယာဉ်ရှာဖွေမှုတွေကိုဒေါ်လာတန်160အကုန်ကျခံလုံဆောင်နေတဲ့ဩစတြေးလျ GACC အဖွဲ့ကပြောပါတယ်လေရင်ပြောက်ရှာဖွေမှုတွေကိုစုံစမ်းစစ်ဆေးနေတဲ့တာဝန်ရှိသူတွေကတော့ဒီရှာဖွေရေးအဖွဲ့တွေအနေနဲ့လေရင်ပြတ်ကျနိုင်ပွဲရှိတယ်လို့ဒီတိတ်မကြခင်ကပဲသုံးသပ်ပြောဆိုထားတဲ့ညောက်ဘက်ကနေရာရွှေ့ပြီးတော့ရှာဖွေဖို့အကြံပြုထားတာရှိပါတယ်။ဒါပေမဲ့ဩစတြေးလျအစိုးရကတော့ဒီအကြံပြုချက်ကိုပယ်ချထားပါတယ်။လေရင်ပြောက်ရှာဖွေဖို့အတွက်အထူးငွေကြေးမှတည်ပေးထားတဲ့ဩစတြေးလျမလေးရှားနဲ့တရုတ်နိုင်ငံတွေအနေနဲ့လေရင်ပြတ်ကျတဲ့နေရာကိုညွှန်ပြနိုင်တဲ့တက်တဲ့ထောက်ထားတဲ့တွေထပ်ပြီးတော့မတွေ့ဘူးဆိုရင်လက်ရှိလေပြောက်ရှာတဲ့နေရာမှာရှာဖွေမှုတွေကိုပြီးတာနဲ့ဒါကိုအဆုံးသတ်မယ်ဆိုပြီးပြီးခဲ့တဲ့နှစ်ထဲမှာပဲသဘောတူထားတာပါမလေးရှားခီးတက်တင်လေ MH380 ဟာလွန်ခဲ့တဲ့၃နှစ်လောက်ကမလေးရှားနိုင်ငံကွာလာလမ်ပူကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုအသွားလမ်းမှာပျောက်သွားခဲ့တာပါရှင်